အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီအမေရိကန်ပြည်ဝင်ခွင့်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေထုတ်ပြန်ခဲ့တဲ့အပေါ်မှာအမေရိကန်နိုင်ငံခြားရေးဌာနနိုင်ငံခြားသံရုံးတွေမှာတာဝန်ထမ်းနေကြသူတွေနဲ့နိုင်ငံခြားရေးဌာနမှာအမှုထမ်းနေကြသူတော်တော်များများကကန့်ကွက်လွှာလက်မှတ်ရေးထိုးပြီးတော့အင်္ဂါနေ့တုန်းကတရားဝင်ပေးအပ်ခဲ့ကြပါတယ်သမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတားမြစ်မိန့်ထုတ်ခဲ့တဲ့အပေါ်ရုံးတွင်ကန့်ကွက်လာလွှာလက်ခံရတယ်ဆိုတာကိုနိုင်ငံခြားရေးဌာနက VOA ကိုအတည်ပြုခဲ့ပေမဲ့ဘယ်ယာဒုအဆင့်ကဝန်ထမ်းဘယ်နှယောက်လဲဆိုတာကိုတော့အတည်ပြုမပြောခဲ့ပါဘူးဒါပေမဲ့ VOA ကစုံစမ်းသိရသလောက်နိုင်ငံခြားရေးဌာနအမှုရမ်း1000နီးပါးလက်မှတ်ထိုးပါဝင်ပါတယ်အစိုးရရဲ့လုပ်ရက်အပေါ်သဘောထားမတူကြောင်းပြသတဲ့ကန့်ကွက်လွှာမှာတကယ်သာလက်မှတ်1000လောက်ရခဲ့မယ်ဆိုရင်ဒါဟာဘယ်တော့မှမရခဲ့ဘူးတဲ့အရေးအတွက်ဖြစ်တယ်လို့ Syria ဆိုင်ရာ American တပ်အမတ်ကြီးဟောင်း Robert Ford ကပြောပါတယ်အရင် Obama အစိုးရလက်ထက်ပြီးခဲ့တဲ့နှစ်ကစီးရီးယားမူဝါဒကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့တန်တမန်တွေလက်မှတ်ထိုးခဲ့ကြတဲ့ရုံတွင်ကန့်ကွက်လွှာကလက်မှတ်တွေထက်ကိုအဆ20လောက်ပိုများတယ်လို့သူကပြောပါတယ်။ VOA ကရရှိတဲ့ကန့်ကွက်လွှာမူကြမ်းတွေမှာပြည်ဝင်ခွင့်တားမြစ်မှုပိတ်ပင်မှုတွေကရည်ရွယ်ချက်အတိုင်းထိရောက်မှာမဟုတ်ဘဲအမေရိကန်အတွက်ထိခိုက်ဖို့ပိုများတယ်လို့ဖော်ပြထားပါတယ်။ဒီအမိန့်ဟာအမေရိကန်ပြည်သူတွေရဲ့လုံခြုံရေးအတွက်လိုအပ်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ Trump အစိုးရကခုခံပြောကြားထားပါတယ်။သမ္မတရဲ့အမိန့်ကိုစန့်ကျင်တဲ့နိုင်ငံခြားရေးဌာနဝန်ထမ်းတွေအနေနဲ့အလုတ်ကနေထွက်သွားနိုင်တယ်လို့အင်ဗျူတော့ပြောခွင့်ရ Sean Spicer ကတင်းနှလာနေကတင်းနှစာရှင်းလင်းပွဲတော်ကပြောကြားခဲ့ပါသေးတယ်ရှင်။